နေဆက်ဖြတ်ကျော်အွန်လိုင်းလေးလည်းမှုမှာပါဝင်နေတယ်လို့တန်တရားရှိသူစုစုပေါင်း286ဦးကိုလာအိုနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တယ်လို့တရုတ်လုံခြုံရေးဝန်ကြီးဌာနကဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာထုတ်ပြန်ပါတယ်။အဲ့ဒီတန်တရားရှိသူတွေထဲမှာရာဇဝတ်မှုလုပ်ငန်းတွေမှာအဓိကငွေကြေးရင်းနှီးမြှုပ်နှံထားသူရှိဦး။နောက်ပြီးတော့တရုတ်နိုင်ငံအနှံ့အပြားမှာတပ်ဆိုင်ရာအမှု ဆိုပါရယ်လာအိုနိုင်ငံအခြေပြုနေတဲ့အွန်လိုင်းလိမ်လည်တဲ့စိုက်ဘာရာဇဝတ်ကိုင်းတွေဖြိုခွင်းမှုနဲ့မှုကင်းနှိမ်နှင်းမှုအလုပ်အဖွဲ့ကိုတရုတ်ကဇန်နဝါရီလမှာဆီလုပ်ခဲ့တာပါနှစ်နိုင်ငံပူးပေါင်းတပ်ဖွဲ့တွေဟာမှုကင်းနယ်မြေအများပြားကိုဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးတော့မိုဘိုင်းဖုန်းတွေနဲ့ကွန်ပျူတာပေါင်း 2,400 ကျော်ကိုလည်းသိမ်းဆီးခဲ့တယ်လို့လာအိုလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီတော့တွင်မှာပဲထိုင်းမြန်မာနဲ့လာအိုသုံးနိုင်ငံနယ်နိမိတ်ထိစပ်နေတဲ့ရှေဒရီကန်ဒေတာမှာအလောက်ကင်လိမ့်လဲမှုတွေတိုးလာနေတာကိုသတိထားကြဖို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းဖေဖော်ဝါရီလ28ရက်ဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။အမျက်အစွန်းအများပြားရမယ်ဆိုပြီးလူတွေကိုဆွဲဆောင်ပြန်ပေးဆွဲအာရမစီခိုင်းတာတွေတိုးမြင့်လာတဲ့အတွက်အဲ့ဒီဒေတာကိုအထူးသတိထားကြဖို့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။